ခံသာလို့မပါရဲ့လားတူတော်မောင်ကူညီထောက်ပံ့မှုတွေအလုံးလောက်မရခဲ့လို့အာရရှိတဲ့အစားအစာတွေမစားခဲ့ရလို့အနိုင်ရတဲ့နိုင်ပွဲကိုမနိုင်ခဲ့ပဲရှုံးနိမ့်ခဲ့တဲ့အာကစားသမားတယောက်အကြောင်းကိုရင်နှင်းပွဲရေးသားထားတဲ့ဝိထုတော်တပုတ်ဖတ်ခဲ့ပူပါတယ်ငါတူဒီဝိထုတော်ကိုကဘာကျော်စာရေးဆရာကြီးဂျက်လန်နန်ကရေးသားခဲ့တာဖြစ်ပြီးခေါင်းစဉ်ကတော့အမဲဟင်းလေးတပကံလို့နာမည်ပေးထားပါတယ်သူရဲ့ဇက်ကောင်တွန်ကင်းဟာရခင်ကလက်ဝိတ်အာကစားသမားဟောင်းတယောက်ဖြစ်ပါတယ်အကျွေးပရပြည့်ဖြစ်နေပြီးငွေကြေးလိုအပ်နေတဲ့တွန်ကင်းဟာတနေ့မှနာမည်ကျော်လက်ဝိတ်သမားတယောက်နဲ့ထိုးသက်ဖို့အခွင့်အရေးရခဲ့ပါတယ်လက်ဝိတ်ပွဲသွားရောက်မထိုးသက်ခင်အစာအာဟာရစားဖို့တွန်ကင်းဟာထမင်းဆိုင်ကိုရောက်ခဲ့ပြီးအမဲဟင်းနဲ့ထမင်းစားဖို့စိတ်ကူးပါတယ်ဒါပေမဲ့နေ့လယ်စာစားဖို့တွန်ကင်းမှာငွေကြေးအလုံးလောက်မရှိခဲ့ပါဘူးတွန်ကင်းကအစာမစားဘဲလက်ဝိတ်ပွဲကိုသွားရောက်ထိုးသက်ခဲ့ပါတယ်ကြိမ်ဘက်ကိုအနိုင်ရဖို့အားသာချက်တွေအများကြီးရှိခဲ့ပေမဲ့အစာမစားခဲ့ရလို့ကြက်ခိုင်မှုမလုံလောက်တဲ့တွန်ကင်းဟာကြိမ်ဘက်ကိုရှုံးနေခဲ့ပါတယ်ကျလန်နိုင်ရဲ့ဇက်ကောင်တွန်ကင်းရဲ့တနာစရာအဖြစ်လို့ငါတို့မြန်မာနိုင်ငံကအားကစားမယ်လေးတယောက်လည်းကြုံခဲ့ရပါတယ်။သူကတော့နိုင်ငံတကာစက်တောင်ရိုက်ပြိုင်ပွဲတွေမှာနိုင်ပွဲတွေဆက်ပြီးနိုင်ငံကိုယ်ကိုစောင့်နေတဲ့စက်တောင်အားကစားမယ်လေးစက်ထားသူသာပါ။စက်ထားသူသာဟာနိုင်ငံတကာစက်တောင်ရိုက်ပြိုင်ပွဲတွေမှာနိုင်ပွဲတွေဆက်ပြီးနိုင်ငံကိုယ်ကိုစောင့်နေခဲ့ပေမဲ့အံ့ဩစရာကောင်းတာကနိုင်ငံတော်နဲ့အားကစားဝန်ကြီးဌာနရဲ့ကူညီပံ့ပိုးမှုတွေကိုမရရှိခဲ့ပါဘူးတဲ့ငါတို့AOB လို့ဆိုတဲ့ Olympic Project ကပေးတဲ့ပြိုင်ပွဲသွားဖို့ခရီးစိတ်သာရခဲ့ပြီးဒါကလည်းဥရောပပြိုင်ပွဲတပွဲစာသာသွားရောက်ဖို့ခရီးစိတ်လုံလောက်ပါတယ်အခြားနိုင်ငံတွေကိုသွားပြိုင်ဖို့ငွေကြေးမလုံလောက်တဲ့သတ္ထသူစာဟာသူမဖခင်ပေးပို့တဲ့ငွေကြေးကိုချိုးချံချွေတာပြီးသုံးဆွဲရပါတယ်ငွေကိုချိုးချံချွေတာပြီးသုံးဆွဲရတာကြောင့်အဖို့မပါပဲသူမဟာတယောက်တည်းဥရောပနိုင်ငံတွေမှာသွားရောက်ရှင်ပြိုင်ရပါတယ်ဒီပြလည်းမငှားနိုင်သလိုကစားသမားတယောက်တည်းလိုအပ်တဲ့အစာအာဟာရအပြည့်အဝမစားတော့နိုင်ခဲ့ပဲအချို့ရက်တွေဆိုခောက်ဆွဲ၆ထုပ်ကိုသာတောက်ပြီးရှင်ပြိုင်ခဲ့ရပါတယ်။အပိမဲ့သူမရှိနီးပြလည်းမပါအစာအာဟာရလည်းပြည့်ဝသာမစားတောက်ခဲ့ရတာကြောင့်ဘူဂေးရီးယားနိုင်ငံမှာကျင်းပခဲ့တဲ့ကြက်တောင်ရိုက်ပြိုင်ပွဲမှာလက်ရည်မကွာတဲ့တူရကီကြက်တောင်မဲကိုမရှုံးသင့်ပဲရှုံးနိမ့်ခဲ့ရတယ်လို့သတ္ထာသူစာကပြန်ပြောပြခဲ့ပါတယ်ငါတို့။တလောကလည်းမြမလက်ရည်စင်ပိုက်ကျော်ချင်းကစားသမားတယောက်ဖြစ်တဲ့ကိုစဉ်ဦးဟာခလေးမုတ်ဘိုးလောက်သာရတဲ့လက်ရည်စင်အာကစားသမားတယောက်ရဲ့လစာငွေအကြောင်းလူမှုကွန်ရက်စာမျက်နှာပေါ်မှာရေးတင်ခဲ့လို့မြမပိုက်ကျော်ချင်းအဖွဲ့ချုပ်ရဲ့တတိပေးအရေးယူတာကိုခံလိုက်ရပါသေးတယ်။မြမလက်ရေးစင်ပိုက်ကျော်ချင်းအာကစားသမားကိုစဉ်ဦးရဲ့လဆန်ငွေဟာတလကျက်800ပါတယ်ငါတူ။သူဟာစုတစိတ်ရရှိခဲ့မှုတဲ့ကစားသမားတယောက်ဖြစ်လို့ကျက်800ရတာဖြစ်ပြီးစုတစိတ်မရသေးတဲ့ကစားသမားတွေဆိုကျက်300 500အစရှိသဖြင့်သာရကြပါသေးတယ်။လဆန်ငွေနဲ့ပါလုံးပြီးကူညီထောက်ပံ့မှုတွေကင်းမဲ့နေတာကြောင့်ကစားသမားအဖြစ်ရည်တည်ဖို့မလွယ်ဘူးပဲ။ယူဇက်တစ်တွေရှားပါလာနေတဲ့အခြေအနေဇိုးတွေကိုမြမအာကစားကရင်ဆိုင်နေရတာပါအာကစားဆိုရင်ဘောလုံးအာကစားနည်းတစ်မျိုးတည်းကိုသာတွက်ပြီးမြေတောင်မြောက်ကူညီထောက်ပံ့ပေးနေလို့အဆင်မပြေပါဘူးအခြားအာကစားတွေကိုလည်းတန်းတူမြေတောင်မြောက်ပေးဖို့လိုအပ်ပါတယ်ဘောလုံးအာကစားတောင်အရင်ကအခုလိုကူညီထောက်ပံ့မှုတွေမရခဲ့ပါဘူးကြံပွဲဝင်ငန်းကြီးမှကန့်သွင်းပြီးလက်ဘူတိုက်လေးကျင့်ခဲ့ကြတာပါကန့်သွင်းတဲ့အချိန်နောက်ပဲကျက်ဥပြုတ်ကိုနေတိုင်းစားရတာလို့အဘတို့ကြားခဲ့မှုပါတယ်အခုနောက်ပိုင်းစီးပွားရေးလုပ်ငန်းရှင်တွေကူညီပံ့ပိုးမှုတွေရှိတာပဲမြန်မာဘော်လုံးဟာဒေသတွင်းနိုင်ငံတွေနဲ့ရှင်ရင်နောက်တန်းရောက်နေတယ်ပါရေကူးအားကစားမှလည်းထုံနီးလက်ကောင်းပါပဲစစ်ပေါင်း60တပ်တန်းရှိပြီဖြစ်တဲ့အမျိုးသားရေကူးကန်ဟာပြုပြင်ထိန်းသိမ်းမှုအားနည်းနေတာကြောင့်ယူရင်းပျက်စီးနေပြီးရေကန်တွင်းကရေဟာလည်းရေကူးဖို့တောင်မသင့်အောင်ညစ်ပတ်နေတယ်လို့သိရပါတယ်လက်ရေးစင်ကစားသမားတွေရဲ့မိဘတွေကိုယ်တိုင်ရေနမူနာကိုအမျိုးသားဓာတ်ခွဲခန်းမှာဓာတ်ခွဲစစ်ဆေးကြည့်ရမှာရေကူးရန်မသင့်ဆိုတဲ့အဖြစ်ကသာရခဲ့ပါတယ်ရေကန်ပေါင်းတန်လက်ရမ်းမှလည်းလက်စစ်တပ်တွေစီးဝင်နေပြီးဓာတ်လိုက်နေတဲ့ကအပန်းဖြေရေလာကူးတဲ့လူတယောက်ရေနစ်ပြီးတေဆုံးခဲ့ပူပါတဲ့နိုင်ငံလေရေးစင်တွေကိုကူညီထောက်ပံ့မှုအားနည်းနေတာကြောင့်ကိုယ်စိတ်နဲ့ကိုယ်စားကလေ့ကျင့်နေကြရတယ်လို့ရေကူးကန်လာပြီးလေ့ကျင့်ဖို့တော့လမ်းစိတ်မထုတ်ပေးဘူးလို့သိရပါတယ်ရေကူးကန်ဝင်းကျင်မှာစီးပွားရေးသမားတွေနေရာချဲ့ထွင်လာတာကြောင့်သွေးပူလေ့ကျင့်ကန်လုပ်ဖို့နေရာတော့မရှိတော့ပါဘူးတဲ့ဒါအပြင်ရေကူးကန်ဘေးမှာအရက်ပီးယားရောင်းချနေတဲ့ဆိုင်တွေတောင်ရှိနေတယ်လို့ရေကူးအဖွဲ့ချုပ်ကအဖွဲ့ဝင်ဟောင်းတူပြောသွားတာလည်းကြားလိုက်ရပါတယ်။ဒါပြင်အမျိုးသားရေကူးကံမှာနှစ်ဆင့်ဖွင့်လင့်နေတဲ့နွေရာသီရေကူးတင်နန်းတွေကလည်းတစ်နှစ်ကိုကျပ်300လောက်ဝင်ငွေရှိနေပေမဲ့အဲ့ဒီငွေတွေကိုဘယ်လိုစီမံခန့်ခွဲနေတယ်ဆိုတာကိုလည်းမသိရဘူးလို့ဆိုပါတယ်ငါတို့။အချုပ်ဆိုရရင်မြမအာကစားဟာအဖက်ဖက်ကနိုင်ကြပြိုဆင်းနေပြီးနိုင်ငံတော်နဲ့သက်ဆိုင်ရာဝန်ကြီးဌာနရဲ့ကူညီပံ့ပိုးမှုတွေဒီထက်ပိုပြီးလိုအပ်နေပါတယ်။ကိုစိတ်ကိုစားပြီးနိုင်ငံတကာမှာအောင်မြင်မှုတွေရလာမှအတိမတ်ပြုကူညီပံ့ပိုးပေးတာတဲ့ယူဇက်တဲ့ကစားသမားတွေနိုင်ငံတကာမှာရင်ပေါင်တန်းနိုင်အောင်အဖက်ဖက်ကကူညီပံ့ပိုးမှုတွေလုပ်ပေးဖို့လိုအပ်နေပြီဆိုတဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပြရစေ။မင်းနဲ့အရင်ငါသည်စာပြန်မှာချစ်လာစွာသော မင်းရဲ့အဘစန်နီဦး
Thank you.